ဥလာအောင်ရေးဒီအဝေးပြေးကားလက်မှတ်တွေဈေးတင်လို့ရှင်ဘယ်လိုတန်းရနိုင်တာလဲ
ကျွန်တော်တို့အဝေးပြေးလက်မှတ်ဒီဒကြန်နှင်းကာလမှာဒီတမရင်စည်းကားတဲ့ပို့ပြီးတော့ရောင်းတာကိုခီးတယ်များတန်ကြားခြင်းယင်မထာတအဝေးပြေးကြီးကြပ်မှုကော်မတီဆိုတာကျွန်တော်တို့အောင်မင်္ဂလာအဝေးပြေးဝင်းထဲမှာရှိပါတယ်ကျွန်တော်ဖုန်းနံပါတ်လည်းပြောပြပါမယ်636 486 6461 636 8642အဲ့ဒီကိုတိုင်ကြားနိုင်ပါတယ်အကယ်၍တိုင်ကြားခဲ့ရင်ခီးတယ်ရယ်ရင်လိုင်းရယ်မထာတအဝေးပြေးရယ်တွေ့ဆုံပြီးတော့ကျွန်တော်တို့မေးမြန်းပါမယ်မှန်ကန်တယ်ဆိုလို့ရှိရင်ပေါ်ယူထားတဲ့ငွေကြေးကိုမရတအဝေးပြေးကပြန်ဆိုင်ပြီးတော့ခီးတယ်ကိုပေးပါမယ်ပြီးရင်အဲ့ဒီငွေကြေးကိုရင်လိုင်းကနေဖြတ်ပြီးတော့ရင်လိုင်းကိုလည်းသမတ်ရင်စည်းကားတဲ့ပို့တောင်းတဲ့အတွက်ဓာငွေ5000တက်သွားမှာဖြစ်ပါတယ်ဗျာ
နောက်ပြီးတော့လေဒီလိုခီးတယ်ဘက်ကနေတိုင်ကြားဖို့အတွက်ကိုဘယ်လိုအချက်လက်တွေလိုမလဲ
ခီးတယ်ဘက်ကတိုင်ကြားမှုကတော့သူ့ရဲ့လက်မှတ်ပါလာတာလည်းလိုအပ်ပါတယ်နောက်တစ်ချက်ကအဓိကကတော့ခီးတယ်ကိုယ်တိုင်ကျွန်တော်တို့ကတိုင်ကြားဆိုရင်တော့ပို့ပြီးတော့မေးမြန်းရတာအဆင်ပြေပါတယ်။ဘာကြောင့်လဲဆိုတော့ရင်လိုင်းနေကရင်စည်းကားကိုပို့ယူထားပေမဲ့လက်မှတ်မှာမရေးတဲ့အတွက်ခီးတယ်ကိုယ်တိုင်ကတိတိကျကျပြောခြင်းအားဖြင့်တပည့်ရင်လိုင်းကလူကလည်းငင်းဆို၍မရတဲ့အတွက်ကျွန်တော်တို့လည်းဆောင်ရွက်ပြရတာပိုကောင်းပါတယ်ဗျာ
။ဟုတ်ကဲ့အဲ့လိုဟိုဖုန်းနဲ့ပဲတိုင်ကြားရတာမျိုးလားဒါမှမဟုတ်လို့ရှိရင်အငယ်တို့ရှိရုံးကိုလာပြီးတော့လူကိုယ်တိုင်တိုင်ကြားရတာမျိုးလား
။ဖုန်းနဲ့အရင်ဆုံးဆက်သွယ်ပြီးတော့အဲ့ဒီမှာဖြည့်ရှင်းပေးနေတဲ့ပုံကိုယ်တွေရဲ့ဆက်သွယ်ဆောင်ရွက်မှုရလူကိုယ်တိုင်လာသေးရင်လေလာဖို့လိုပါလိမ့်မယ်။ဘာကြောင့်လဲဆိုတော့တပည့်ကလည်းကျွန်တော်တို့ကအေးအယူရမှာဖြစ်တော့တပည့်ကလူကမှန်တယ်မမှန်ဘူးဆိုတာကိုလည်းနှစ်ဦးနှစ်ဖက်ပြောတာကတော့ပိုရှင်းမဲ့အနေဒါဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဖုန်းနဲ့တိုင်ကြားတယ်ဆိုတာကတပည့်ကယင်လိုင်းကကျွန်တော်မဟုတ်ပါဘူးလို့ဆိုရင်ကျွန်တော်တို့ပြောစရာမရှိပါဘူး။ဒါကြောင့်ဖြစ်နိုင်ရင်တော့ခီးတယ်တွေကိုမြစ်တာရခိုင်ညင်တာကအောင်မင်္ဂလာဝေးပြေးမှာဖွင့်ထားတဲ့အဝေးပြေးရကြီးကြပ်ရေးကော်မတီမှာလာရောက်ပြီးတော့သတင်းပို့ရင်ပို့အဆင်ပြေပါမယ်လို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ်ဗျာ
အငယ်တို့မထသနေနဲ့ရောဒီအဝေးပြေးရင်စီးကားတွေတိုးကောက်တာဘလောက်ပမာဏရှိတယ်လို့ကြားထားတာမျိုးရောရှိလားရှင
်ဒါမှပြီးရတဲ့နှုံထားတဲ့ပူတယ်လို့တော့ပြောကြပါတယ်အဲ့ဒါတော့အတိအကျကျွန်တော်မပြောတတ်ပါဘူးခင်ဗျာဥပမာပေါ့ဟိုတလောကကျွန်တော်တို့ရေးယူလိုက်တဲ့ရင်လိုင်းဆို3000ကျန်လက်မှတ်ကို6000နဲ့ရောင်းလို့အဲ့ဒီရင်လိုင်းကိုကျွန်တော်တို့က3000ပြန်ပေးပြီးတော့အဲ့ဒီရင်လိုင်းကိုလည်း5000ထန်တက်ဖို့လုပ်ထားတယ်ခင်ဗျာ
ခီးတယ်တွေကိုပိုကောက်တဲ့ငွေတွေကိုမထသကပြန်အမ်းပေးတယ်ဆိုတော့ဘတ်ဂျက်ဘလောက်နဲ့သွားနေတာမျိုးလဲ
မဟုတ်ဘူးဗျာအဲ့ဒီပတ်စံကိုရင်လိုင်းရနေပြီးတော့ပြန်တောင်းမှာဒီရင်လိုင်းရမရခင်မှာကျွန်တော်တို့ရဲ့ရံမူငွေတွေကနေပြီးထုံနှုတ်ပြီးတော့သူ့ကိုခီးတယ်ကိုပြန်အမ်းပေးတယ်အမ်းပေးပြီးတော့အဲ့ဒီငွေကိုရင်လိုင်းရနေပြီးပြန်ကောက်ခံမှာကျွန်တော်တို့ပတ်စံတွေကကျွန်တော်တို့ကဟိုဟာကောက်ခံတယ်ဆိုတဲ့အခါမှာလေကျွန်တော်တို့ရဲ့လုပ်ငန်းစီမံချက်ရခွင့်ပြုတဲ့ဟာပဲကောက်ခံဝင်ရတယ်ကျွန်တော်တို့ကရန်ကုန်ငွေမှာဆိုတာကကျွန်တော်တို့ကယာယီအားဖြင့်ပဲထုံနှုတ်သုံးသွဲခြင်းပြပြန်ထည့်ရတယ်ကျွန်တော်တို့ကဘတ်ဂျက်ဆိုတဲ့နေရာမှာမတ်တာအားလုံးဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့စီမံမှုနဲ့ဖွဲ့စည်းရတဲ့အဖွဲ့တွေဖြစ်ပါတယ်အဲ့ဒီအဖွဲ့တွေမှာဘဏ္ဍာရေးစည်းမျဉ်းဆိုတာရေးဆွဲထားပါတယ်အဲ့ဒီဘဏ္ဍာရေးစည်းမျဉ်းမှာငွေစင်းကောင်းစင်တွေရှိပါတယ်အဲ့ဒီငွေစင်းကောင်းစင်အတိုင်းပဲကျွန်တော်တို့မှာသုံးခွင့်ရှိသလိုရင်လိုင်းနေရာကောက်ခံတယ်ဆိုတာလည်းအဲ့ဒီသတ်မှတ်တဲ့အတိုင်းပဲကောက်ခွင့်ရှိပါတယ်အခုဒကြန်တွင်ကာလအတွက်ကိုကျွန်တော်တို့ကခီးသွားပြည်သူလူထုကိုအစဉ်ပြေစိန်သောငါကျွန်တော်တို့ငွေကိုခိတ္တစိုက်ထုတ်ပေးခြင်းသာဖြစ်ပါတယ်
ဒီလိုမျိုးပေါ့နော်အငယ်တို့ဒီမထသဘဟုနဲ့ဦးစီးပြီးတော့လက်မှတ်စည်းတက်တာပေါ့နော်ဖြည့်ရှင်းပေးနေတဲ့ဥစ္စာဒီတရံကာလပဲလားဒါမှမဟုတ်လို့ရှင်တခြားဘယ်ကာလတွေဖြစ်မလဲ
အခုကျွန်တော်သိသလောက်ကတော့လက်မှတ်စည်းတက်တာတရံကာလမှာပဲတက်တယ်လို့ကျွန်တော်အနေနဲ့သိရပါတယ်ကျန်တဲ့အချိန်ဒီမှာတော့ကျွန်တော်တို့မှတိုင်ကြားမှုအဝေးပြေးအနေနဲ့လက်ခံရရှိမှုမရှိပါဘူးရင်လိုင်းသီးသီးကနေသူတို့ရဲ့သတ်မှတ်တဲ့ရင်စည်းကားနဲ့ပဲရောင်းကြတာကိုပဲတွေ့ရပါတယ်ခီးတယ်ဒီအနေနဲ့လည်းအဲ့ဒီကာလမှာကျွန်တော်တို့တိုင်ကြားတာတော့မရှိပါဘူးအခုဖြစ်နေတာကဒကြံကာလမှာခီးသွားခြင်းနဲ့လူကများတယ်အဲ့ဒီကမှတစ်ဖက်ကလည်းပုံမှန်ရင်စည်းကားလေးကိုယူခီးတယ်ပြည့်ရင်ပဲကိုယ်ရင်လိုင်းအတွက်ကောင်းတယ်ဆိုတဲ့အနေထားတဲ့အကဲကဲလေးစီတော့မှာပုံယူလိုက်မယ်ဆိုတော့အတွေ့အော်နဲ့အောက်ကဝန်ထမ်းတွေကတော့လကောက်တရေးစစ်စီတွေကတော့လကောက်လုပ်နေတာဒီပဲကျွန်တော်အနေနဲ့တွေ့ရပါတယ်ဗျာ
အခုလိုဖြေကြားပေးတဲ့အတွက်အားစီတင်းဌာနကအင်္ဂါကိုကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဗျာ